ရွန်ဂျာမစတနေပေါ်လူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ကိုတန်ခတ်ရေးယူမဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်နိုင်ငံရေးပါတီကြီးတစ်ခုကထိတ်တန့်လွတ်တော်အမှတ်များကပူးတွဲဆွပြုလိုက်ပါတယ်။ရွန်ဂျာလေးပေါ်လူမျိုးလုံးတပ်ဖြတ်မှုအဖြစ်သုံးနှုန်းပြီးမြန်မာစစ်တပ်ပေါ်ရေးယူဖို့ဒီမိုကရက်တစ်ပါတီအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအီလီယော့အန်ဂန်နဲ့ရီပပလီကန်ပါတီအာရှနဲ့ပစိဖိတ်ဆိုင်ရာနိုင်ငံခြားရေးဆက်ကော်မတီဥက္ကဋ္ဌဟောင်းစတီဗ်ရှာဘော့တို့ကမနေ့တုန်းကပဲပူးတွဲဆွပြုလိုက်ကြတာပါ။ဥပဒေမူကြမ်းထဲမှာတော့မြန်မာစစ်တပ်အနေနဲ့ပြည်ရင်ပြောင်းလဲမှုတွေမလုပ်မချင်းအမေရိကန်ကစစ်ပဆိုင်ရာအကူအညီတွေမပေးဖို့ဆရာဆွေးမှုနဲ့လူမျိုးတို့တပ်ဖြတ်မှုပါဝင်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အချက်အလက်စုဆောင်းဖို့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုပြည်ဝင်ဝင်ဗီဇာနဲ့ဗန္ဒာရေးအရာကန့်သတ်ထားဖို့ဆရာဆွေးမှုကျူးလွန်သူတွေကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေကိုအားပေးကူညီဖို့မြန်မာနိုင်ငံရဲ့အရေးအမြစ်တွေကိုစစ်တပ်ကထိန်းချုပ်ထားတာတွေကိုရှော့ချနိုင်မဲ့ပြည်ဝင်ပြောင်းလဲမှုတွေကိုတိုးမြှင့်ဖို့စရဲချက်တွေထည့်သွင်းထားတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။ဥပဒေကြမ်းကိုပူးတွဲဆွပြုခဲ့တဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌအန်ဂယ်ကတော့မြန်မာစစ်တပ်ဟာ2019ခုနှစ်ဩဂုတ်လကစလို့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေပေါ်ရရဆက်ဆက်လူခွင့်ရေးချုပ်ပေါက်ခဲ့တယ်လို့အခုချိန်ထိလဲအလားတူလူရမျိုးတွေကိုကချင်နဲ့တခြားတိုင်းရင်းသားတွေပေါ်ကျူးလွန်နေစေဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါမှလည်းရိုဟင်ဂျာဆိုတဲ့အတုံးတော့တရားဝင်လက်မခံတဲ့မြန်မာစစ်ရဲနဲ့စစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေတော့လူခွင့်ရေးချိုးဖောက်မှုတွေမရှိခဲ့တဲ့အကြောင်းနဲ့ကျူးလွန်သူတို့ချို့ကိုလည်းအရေးယူရရင်ရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားတာဖြစ်ပါတယ်။